မြန်မာဆက်အာနာသိမ်းမှုကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြမှုလေးရမြောင်နေအင်္ဂါနေ့မှာတော့ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတ်တိုက်တွေရုံရင်ဆန်ကပ်ဖြစ်ပြီးနှစ်ဖက်လုံးမှာထိခိုက်ဒဏ်ရာကြပါတယ်ဖေဖော်ဝါရီလတရနေ့ဆက်အာနာသိမ်းမှုနောက်ပိုင်းပထမဆုံးသူရဲတန်ယူဖြစ်ရတွေ့လဲဖြစ်ပါတယ်အာနာသိမ်းအဖွဲ့ကနိုင်ငံတွင်းဆန္ဒပြမှုတွေကို
အင်္ဂါနေ့မှာပထမဆုံးအကြိမ်ဖြစ်အတိအမှတ်ပြုပြီးရုပ်တံကပြသခဲ့ပါတယ်မြို့တော်နေပြည်တော်မှာတော့အမျိုးသမီးငယ်တအူးခေါင်းကိုတနက်ကြီးထိမှန်ပါတယ်နေပြည်တော်စေယုံကြီးကကျမ်းမာရေးဝန်ထမ်းတအူးကဗီအိုအေကိုအခုလိုအတည်ပြုထားပါတယ်အနေထားသွားကြတဲ့ခါကျတော့ချင်းကျော်လို့ရှိရင်တော့ဒါရင်းနှီးမှာဆိုဒါတည်ပြုပြောလို့ရတဲ့အနေထားပဲ
ဒီအမျိုးသမီးငယ်ရဲ့ဦးခေါင်းကိုဓာတ်မှန်ရိုက
နဲ့ဆန္ဒပြသူတွေကိုထိုးပြီးဒိုင်းကရဲတပ်ဖွဲ့ဝင်တွေကနံပါတ်တုံနဲ့ရိုက်လူစုခွဲသလိုနေပြည်တော်မှာတော့တနက်နဲ့ပြစ်ပါတယ်တနက်ထိမှန်တဲ့တခြားသုံးဦးကိုလည်းကုသပေးနေပါတယ်။ရာဘာကြီးစံလားကြီးစံအစ်စ်လားဆိုတာကတော့ခွဲခွဲခြားခြားမသိရပါဘူး။ရန်ကုန်မန္တလေးတို့လိုမြို့ကြီးတွေမှာတော့မိသက်ပိုက်နဲ့ထိုးပြီးတော့ဖြိုခွဲမှုအတွင်းထိခိုက်ဒဏ်ရာရသူတွေရှိပါတယ်။တချို့မြို့တွေမှာတော့ဆန္ဒပြသူတွေနဲ့လုံခြုံရေးကြညှိနှိုင်းချီတက်နေကြတာကိုလည်းတွေ့ရပါတယ်။ပသိမ်မှာဆိုရင်ဆန္ဒပြသူတွေရဲ့တောင်းဆိုချက်အတိုင်းရဲတပ်ဖွဲ့ကလမ်းပေါ်ကအတားအဆီးတွေကိုဖယ်ရှားပေးခဲ့ပြီးလူလူဘက်ကလည်းပြီးသူရဲဆိုပြီးတော့ကြွေးကြော်ချီတက်ခဲ့ကြပါတယ်မကွေးကဆန္ဒပြပွဲတစ်ခုအတွင်းမှာတော့မိသက်ပိုက်နဲ့လူလူကိုဖြိုခွဲနေချိန်မှာရဲတပ်ဖွဲ့ဝင်တချို့ကဘက်ပြောင်းပြီးမိသက်ပိုက်ကိုဒိုင်းနဲ့ကပ်ပီးခဲ့ကြတာကိုလည်းဓာတ်ရိုက်ထုံးလွှင့်မှုတွေမှာတွေ့ရပါတယ်တစ်ချိန်တည်းမှာပဲအာဏာသိမ်းအဖွဲ့ဘက်ကတော့နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်တဲ့ဆိုတာကိုပထမဆုံးအကြိမ်ဖြစ်ရုပ်သံကနေပြသပါတယ်ရဲတပ်ဖွဲ့ဝင်တို့ထိခိုက်ဒဏ်ရာရတယ်လို့ပြောပေမဲ့ဆန္ဒပြသူတွေထိခိုက်ဒဏ်ရာရတာကိုတော့ဖော်ပြမထားပါဘူးရှင်